အနောက်အာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့နိုင်ဂျယ်မှာစစ်တပ်အာဏာသိမ်းထားမှုပြန်ပြီးမရုပ်သိမ်းရင်အာဖရိကဒေသစီးပွားရေးပူးပေါင်းဆောင်ရွက်တဲ့ ECOWAS အဖွဲ့အနေနဲ့ရှေးရဝင်ပြီးတော့ဖြည့်ရှင်းပေးဖို့အသင့်ပဲလို့အဖွဲ့ရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒယ်ဖာတူမူဆာကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးတွေရဲ့နိုင်ဂျယ်အရေးဂါနာနိုင်ငံကဆွေးနွေးပွဲမှာကော်မရှင်နာမင်းကြီးကစစ်ဗိုလ်ချုပ်ကြီးတွေကိုပြောကြားလိုက်တာပါ။နိုင်ဂျယ်နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြန်ပြီးအုပ်ချုပ်မှုရှိစေဖို့အတွက်နီလန်အားလုံးကိုတောင်းရမှာဖြစ်ကြောင်းလည်းမင်းကွန်းမှာထည့်သွင်းပြောကြားခဲ့တာပါနိုင်ဂျယ်သမ္မတမိုဟာမက်ဘဇွန်းကိုစစ်တပ်အရာရှိတွေကဖြုတ်ချပြီးဖမ်းဆီးထားတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ဒေတာရင်းက ECOWAS အဖွဲ့အပြင်အနောက်အင်အားကြီးနိုင်ငံတွေကပါဒီသမ္မတကိုပြန်ပြီးအာဏာအနှင်းမို့တိုက်တွန်းနေပေမဲ့အခုချိန်အထိငြင်းဆန်နေစေဖြစ်ပါတယ်ဒါကြောင့်အနောက်အာဖရိကနိုင်ငံတွေခေါင်းဆောင်တွေကလုံခြုံရေးတပ်တွေကိုအသင့်ပြင်ထားကြတာဖြစ်ပါတယ်ကော်မရှင်နာမင်းကြီးမူဆာကဂမ်ဘီယာ၊လိုင်ဘီးရီးယားနဲ့တခြားနိုင်ငံတွေမှာ ECOWAS ကတပ်တွေချထားတယ်လို့ပြောတယ်လို့နိုင်ဂျယ်စစ်ကောင်ဆောင်တွေဟာညှိနှိုင်းဆွေးနွေးမှုကိုလက်ခံတည်အောင်ပြပေးမယ်တကယ်တမ်းတော့လိုက်နာခြင်းစိတ်မရှိကြဘူးလို့ပြောပါတယ်ဒါပြင်သမ္မတဘဇူးကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ရုံးတင်ဖို့လုပ်နေတာအတွက်ပါပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်အခုလိုသမ္မတဘဇူးကိုဖမ်းဆီးထားတဲ့အခြေအနေအတွက်ကုလသမဂ္ဂ EU ဥရောပသမဂ္ဂနဲ့ ECOWAS အဖွဲ့အားလုံးကစိုးရိမ်ကြောင်းပြောဆိုနေကြတာလည်းဖြစ်ပါတယ်